အငယ်ဦးဝန်တမ်းမြေဒီလိုလာပြီးတော့အခုလိုတွေ့ဆုံပြီးတော့ဒီမင်းမြတ်နိုင်ဖြစ်ကြပြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးမေးချင်ပါတယ်အငယ်တို့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကြာပြတ်ယူကောက်ပွဲကိုဝင်နေပါတီကိုတရားဝင်မှတ်ပုံနဲ့လုပ်တယ်အခုဆို2015ယူကောက်ပွဲလည်းလာပါတော့မယ်အဲ့တော့ပြီးခဲ့တဲ့ကာလပေါ့ယူကောက်ပွဲဝင်ပြီးကြာပြတ်ယူကောက်ပွဲဝင်ပြီးတော့ဝင်ဖို့အတွက်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေနဲ့လူထုကိုပြောခဲ့တာရှိတယ်ဘာတွေလုပ်မလဲဆိုတဲ့ကိစ္စတွေအဲ့ဒါကိုအန်ကဲအနေနဲ့ NLD အနေနဲ့ဘလောက်ထိလုပ်နိုင်ပြီလို့သုံးသပ်မိပါလဲ
2012ယူကောက်ပွဲမှာကျွန်တော်တို့ပြောခဲ့တဲ့အားသုံးခုရှိပါတယ်နောက်တစ်ခုကတော့တရားဥပဒေစိုးမိုးကြီးနောက်ဟိုရင်းပေါ့ငញ្ញမ်းကြီးပေါ့ဗျာဒါတွေပဲအဲ့တော့အဲ့ဒါတွေကတက်နေတဲ့ကိစ္စတွေအကုန်လုံးကတော့ကျွန်တော်နေနဲ့လုပ်ခဲ့တယ်ဒါပေမဲ့လို့အော်မီနာလည်းရှိမယ်တူးတက်တာလည်းရှိမယ်မတူးတက်တဲ့ဟိုရက်နေတာလည်းရှိမယ်တချို့ကိစ္စတွေကဆိုကြပါစို့ဟိုငញ្ញမ်းကြီးအတွက်เนาะမြို့ National Council ကြီးချင်းကျွန်တော်တို့ပြောခဲ့တယ်သူဆိုဒီကိစ္စတွေကကျွန်တော်တို့ကနေပြီးတော့ဟိုစပြီးတော့ဥဆောင်ပြီးလုပ်လို့ရတဲ့အလုပ်မဟုတ်ဘူးမလုပ်တဲ့အခါကျတော့ဒီကိစ္စတွေနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ပါဝင်ဆောင်ရွက်မှုကနည်းသေးတယ်လို့ကျွန်တော်တို့လည်းပြောလို့ရတယ်သို့သောဒီဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စဒီကိစ္စကိုတော့ကျွန်တော်တို့နေရာလဲဟိုတော်တော်ရေးလုပ်နိုင်တယ်လို့ယူဆတယ်
။နောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုရင်လွှတ်တော်တွင်မှလည်းလုတ်တလို့လွှတ်တော်ပြင်ပအခုဆိုရှင်လက်မှတ်ထူတာတွေလည်းလုပ်နေတယ်။ဒါကဘယ်လောက်ထိသွားနေပြီလဲခီးရောက်နေပြီလို့ပြောနိုင်ပါလဲ
။ခီးရောက်နေမြောက်ဆိုတာတော့ဒါနှစ်ခုရှိတာပေါ့နော်။တစ်ဖက်ကတော့ကျွန်တော်ပြည်သူလူထုရဲ့ဒီရွေးကောက်ပွဲဒီဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာရှိနေတဲ့ awareness လို့ခေါ်မှာပေါ့။သူတို့ရဲ့အတိအမြင်အများကြီးကျွန်တော်မြင့်တင်နိုင်ခဲ့တယ်ပေါ့။ဟာဒီလမ်းမထိုးတဲ့ကိစ္စနဲ့တော့ကြံတဲ့ဟာတွေနဲ့အကုန်လုံးတော့ဟောပြောဥပဒေလောက်တာနဲ့တော့ဒါအများကြီးမြင့်တယ်နိုင်ခဲ့တယ်ဒါကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့နေရာမှာအားပေါ့ဒါလူတွေရဲ့အားဒီဘက်မှာကျွန်တော်လုံနိုင်တယ်နောက်ပါလီမန်ပေါ့ဆိုကြပါလို့လွှတ်တော်ဘက်မှာလည်းကျွန်တော်အနေနဲ့တော့ကျွန်တော်တို့ဘက်ကဒီအမှတ်များပါတဲ့လေပါမယ်နေတဲ့နေရာတွေမှာသူတို့ပါခွင့်ရသလောက်ပါခဲ့တယ်ဆွေးနွေးခဲ့ကြပါတယ်ဒီသူတို့ဆွေးနွေးတာဘာတွေဆိုတော့သူတို့ထုတ်ပေါ်မှာပြောပြမယ်ကျွန်တော်အနေနဲ့တော့သူတို့အနေနဲ့တော်တော်ကိုအကျိနဲ့ဆွေးနွေးပြီးတော့လိုအပ်တဲ့ input ထည့်လိုက်နိုင်တယ်လို့ကျွန်တော်ယူဆပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကပထမမျိုးသားပြည်သူ့ဖွဲ့ချုပ်အနေနဲ့လွှတ်တော်ထဲမှာလုပ်ဖို့ကြိုးပမ်းတာတွေ့ရပါတယ်ခင်ဗျာ။ဒါပေမဲ့နောက်ပိုင်းမှာဥပမာ436ပြင်ဆင်ရေးဆိုတဲ့လှုပ်ရှားမှုတွေပေါ့နော်။ပြင်ပါလွှတ်တော်ပြင်ပါလှုပ်ရှားမှုတွေပေါ်လာတော့ဒါလွှတ်တော်ထဲမှာလုပ်လို့မရလို့အပြင်ထွက်လုပ်ရတဲ့သဘောလား
။လွှတ်တော်ထဲမှာလုပ်လို့မရလို့လွှတ်တော်ထဲမှာလည်းကျွန်တော်တို့ဆက်လုပ်မယ်။အပြင်ကလည်းလုပ်မယ်ဆိုတဲ့သဘောပါပဲ။ဒါကတော့အားနှစ်ဖက်လုံးကလုပ်ရမယ်။ကျွန်တော်တို့ဒီလိုပဲပြည်သူလူထုရဲ့opinion ဆိုတာလွှတ်တော်တဲ့ကိုလည်းတည်ရမယ်ဆိုတဲ့သဘောနဲ့ကျွန်တော်တို့လုပ်တာပါအဲ့တော့နှစ်ဖက်လုံးကဒါတပြိုင်နဲ့လုပ်တဲ့ကိစ္စဟာတခုခွဲလုပ်တာမဟုတ်ပါဘူးတပြိုင်နဲ့လုပ်တဲ့ကိစ္စပါအ
ဲ့တော့ပြင်ပမှာလုပ်တဲ့ဟာကဘယ်လောက်ထိလွှတ်တော်တဲ့ကိုတက်ရောက်မှုရှိတယ်လို့ယူဆပါလဲ
ကျွန်တော်တို့ဒါကတော့ကျွန်တော်တို့လည်းပြောလို့မရဘူးကျွန်တော်ကလွှတ်တော်တင်ထားတယ်ဒီလိုလွှတ်တော်ထဲမှာရှိနေတဲ့ commission တွေအဲ committee တွေသူတို့ရှိတယ်သူတို့ဖာသူဆက်ပြီးတော့ဒီကိစ္စကိုဆက်ဆောင်ရပါမယ်သူတို့လုပ်ဆောင်ချက်တွေကနော်သူတို့လွှတ်တော်ရဲ့လုံနည်းလုံထုံအပြင်ကိုမပေါ့ကြဘူးဆိုကျွန်တော်တို့လည်းတည်ခွင့်မရှိ
ဟုတ်ကဲ့နောက်တစ်ခုကဒီ2015ယူကောက်ပွဲဆိုရင်ဒါနောက်နှစ်ပဲရောက်ပါတော့မယ်ဖွဲ့စည်းပုံပြင်ဆင်ရတကယ်ပြောမယ်ဆိုရင်တစ်နှစ်လောက်ပဲချိန်ရပါတယ်ခင်ဗျာအဲ့တော့အလားအလာဘယ်လိုရှိပါလဲ
အလားအလာကတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့အနေနဲ့ကတော့ကျွန်တော်တို့ဖြစ်နိုင်တယ်မလားလှုပ်ဖို့ဆိုတဲ့အခါပဲကျွန်တော်တို့မှရှိတယ်ကျွန်တော်ရဲ့ personal အနေနဲ့နော်ကိုယ်ပိုင်အမြင်နဲ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့သိပ်ပြီးတော့ဖြစ်လာလိမ့်မယ်ထိထိရောက်ရောက်ဖြစ်လာလိမ့်မယ်တော့မထင်ဘူးသို့တော့ကျွန်တော်တို့အနေနဲ့ကယူကောက်ပွဲကယူကောက်ပွဲပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်လို့ဖြစ်တာမဖြစ်တာဆိုတာကဒါနောက်တစ်ပိုင်းကျွန်တော်တို့အနေနဲ့ယူကော့ပွဲရောယူကော့ပွဲအတွက်လိုအပ်တဲ့ပြင်ဆင်မှုကတော့လုပ်ကိုလိုရမယ်လို့ကျွန်တော်တို့ယူတယ်။ဒါကျွန်တော်ရဲ့ကိုယ်ပိုင်အမြင်ပါ
။ကျွန်တော်ကိုယ်ပိုင်အမြင်တစ်ခုထပ်မေးချင်ပါလေ။အငယ်အမြင်ပေါ့နော်။အနေဒီမဟုတ်ဘူး။ဒေါ်ဆန်းစစ်ကြည်တမနာဖြိုးဖို့ကိစ္စကလက်ရှိဖွဲ့စည်းပုံအရဆိုအကန့်အသတ်အများကြီးရှိတယ်။ဒါကိုပြင်ဖို့လည်းပြောတယ်။တချို့အာဏာရတာဝန်ရှိသူတွေဥပမာတမနာကိုနိုင်ကလည်းပြန်လို့ရှိရင်အများလက်ခံပြန်လို့ရတယ်ပြန်လို့ရပါတယ်ဆိုတဲ့စကားမျိုးပြောလာတာရှိပါတယ်။အဲ့တော့2015မှာဒေါ်ဆန်းစစ်ကြည်တကယ်တမ်းတမနာရှင်ပြိုင်နိုင်မဲ့အလားအလာလမ်းပွင့်လာပြီလို့အငယ်မြင်ပါလား
ဒီကိစ္စပြောရတာခက်တယ်ဘာကြောင့်လဲဆိုတော့ဗမာပြည်မှာအခုဖြစ်နေတဲ့အတိုင်းဆိုလို့ရှိရင်เนาะဟိုပြောရင်တော့ဒါဟိုလွှတ်တော်မှာဗနရာခိုင်နှုံးတို့เนาะပြည်သူလူထု referendum တို့ဒါတွေပြောနေပြီမလို့တကယ်တကယ်ကတော့ဆုံးဖြတ်ချက်ကိုတကယ်လုပ်နေတဲ့လူကနည်းနည်းလေးပါเนาะအဲ့ဒီနည်းနည်းလေးကြီးကဘယ်လိုစဉ်းစားမလဲသူတို့စဉ်းစားပုံကဘယ်လိုပြောင်းသွားမလဲဆိုတော့ကျွန်တော်လည်းမှန်းလို့မရအောင
်အဲ့လိုဖြစ်နေတာနည်းနည်းလေးခ
င်ဗျာလူနည်းနည်းလူနည်းစုသာဖြစ်တယ်ပေါ့เนาะကျွန်တော်ပြောချင်တာဒါကြီးဟိုနေ့ပေါ့လက်တခုစားလို့တော့ကျွန်တော်မပြောပါဘူးဒါပေမဲ့ဒီဟာကလုံနေတဲ့လူကအနေစုပါပဲဒီအနေစုကဆုံးဖြတ်နေကြတာပ
ါကလုံစုလာပါလား
ကလုံနေမကဘူးပေါ့ကျန်တာတွေလည်းအပြင်မှာရောအတွင်းမှာရောပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာရှိတဲ့လူဖွဲ့စည်းပုံအခြေခံအပြင်မှာ ဘာမှရေးမထားတော့လည်းပဲအာနာရှိနေတဲ့ပုဂ္ဂိုလ်ရှိတယ်ဒီလူတွေရဲ့စဉ်းစားတဲ့ပုံကပြောင်းသွားရင်ရုပ်တရက်ပြောင်းသွားရင်ဒါတွေအများကြီးပြောင်းသွားနိုင်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့ကအခုပုံလေးချပြီးတော့တွက်ပြီးတွက်လို့မရပါဘူ
းဟုတ်ကဲ့ဒီလိုမျိုးဖွဲ့စည်းပုံပြင်ဆင်ရေးနောက်တစ်ခါ2000စကားရွေးကောက်ပွဲနောက်တိုင်းပြည်အနာဂတ်ကိစ္စတွေနဲ့ပတ်သက်လို့မြို့သားဒီမိုစီဖွဲ့ချုပ်အနေနဲ့လက်ရှိအာနာယအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကပိုအားကောင်းလာလားအခုနီး15ရွေးကောက်ပွဲနီးတော့နောက်ဆုတ်သွားလားဘယ်လိုရှိအခြေအနေရှိပါ
ပေါ်ပြီးတော့လှုပ်ရှားမှုများတယ်လို့ပဲပြောပြရသေးရှေ့တူးလာနောက်ဆုံးလာဆိုတော့ကျွန်တော်လည်းတိတ်ပြီးတော့
ကျွန်တော်ပြောပူပေါင်းဆောင်ရွက်မှုပါဟာတိုင်
းနဲ့အဲပူပေါင်းဆောင်ရွက်မှုအနေနဲ့ကနောက်ပို့ပြီးတော့လှုပ်ရှားမှုများတယ်လို့ပဲကျွန်တော်ပြောပြရသေ
းဟုတ်ကဲ့
အဲ interaction များတယ်ပေါ့လို့ပဲပြောအောင်
ဟုတ်ကဲ့နောက်တစ်ခုကမြို့သားဒီမိုစီအဖွဲ့ချုပ်ပါတီကိစ္စပါပါတီကိစ္စဆိုတော့ဒီတကယ်တမ်းပြောရရင်မြို့သားဒီမိုစီအဖွဲ့ချုပ်ကအကြီးဆုံးအတိုက်ခံပါတီလို့ပြောလို့ရပါတယ်ခင်ဗျာအဲ့တော့ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောအငယ်တို့ဘယ်လိုများပြင်ဆင်ထားပါလဲဥပမာဝိပန်တန်လေးလဲကျွန်တော်ချို့ကြားလို့ပ
ါပါတီတိဆောက်ရေးနဲ့ပတ်သက်လို့73ခုနှစ်မှာတော့ကျွန်တော်တို့ညီလာခံတစ်ခုလုပ်ခဲ့ပြီအဲ့တော့အဲ့ညီလာခံကိုလုပ်တုန်းကကျွန်တော်တို့အတွေ့အကြုံရတော့ညီလာခံလုပ်ရတာတော့လဲခဲ့ခဲ့လေးရှိတယ်ဆိုတော့အဲ့ဒီတုန်းကလုပ်ခဲ့ပြီးတော့အကုန်လုံးကိုကျွန်တော်တတ်နိုင်တယ်များရွေးကောက်ပွဲပုံစံနဲ့ပဲလုပ်ခဲ့တယ်တတ်နိုင်တယ်များဆိုတော့အကုန်လုံးပါပဲဆိုရလို့ရှိရင်အဲ့တော့အဲ့လိုအကုန်လုံးကိုကျွန်တော်တို့ရွေးကောက်တဲ့ပုံစံနဲ့မဲပေးတဲ့ပုံစံနဲ့လုပ်လာပြီးသားဆိုတော့ရွေးထားပြီးတဲ့ဟာပုံမှာပဲဒီပုံမှာပဲအခြေခံပြီးကျွန်တော်တို့ကလိုအပ်တယ်လို့နည်းနည်းပါးပါးအားဖြည့်တာတို့ပြုရင်ပြောင်းလဲလာတို့နော်ဒါလေးတွေပဲကျွန်တော်တို့ကလုပ်ရမယ်ဟိုဓာကြီးကိုအစအနေပြန်ဖြတ်ပြီးတော့နောက်ပုံကနေရှင်းလာတဲ့ပုံမျိုးကျွန်တော်တို့မလုပ်လို့မဖြစ်တော့ပါဘူးအဲ့တော့အခုတော့ကျွန်တော်ဒီတိုင်းပဲဆက်လုပ်နေပါတယ်အဲ့တော့2015ခုမှတိုင်ခင်မှာကျွန်တော်တို့ကဒီကျွန်တော်အမြင်ပေါ့နော်ဟိုကိုပိုင်အမြင်နဲ့ပြောရမယ်ဆိုရင်2015မှတိုင်ခင်မှာဒီလိုပဲပါတီညီလာခံနောက်ထပ်တစ်ခုထပ်လုပ်လို့ရမလားဆိုလို့ရှင်မလုပ်တင်ဘူးလို့ကျွန်တော်ထင်ပါတယ
်လုပ်တင်တာလားမလုပ်တ
င်လုပ်တင်ဘူးလို့ထင်
ဟုတ်ကဲ့ဘာကြောင့်ပါလဲ
ဘာကြောင့်မလုပ်တင်ဘူးလဲဆိုတော့ကျွန်တော်တို့အနေနဲ့လုပ်ရင်ရွေးကောက်ပွဲပေါ်မှာအားစိုက်ပြီးလုပ်ရမယ်အချိန်မှာကျွန်တော်တို့ပါတီထဲမှာတခါထပ်ပြီးရွေးကောက်ပွဲတစ်ခုလုပ်လို့ရှိရင်ဖြစ်လာမယ်အကျိုးနဲ့အမြတ်နဲ့ပေးရမယ်ဟို resource ပေါ့ဗျာတုံးရမယ်ကျွန်တော်တို့ရဲ့အင်အားနဲ့ဆိုလို့မျှလို့မမျှဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့မြို့သားဒီမိုစီဖွဲ့ချုပ်မှာလက်တော်အဖြစ်နိုင်ငံတကာမှာရောပြည်ထဲမှာရောတကယ်ကောင်းဆောင်မှုလူအားလုံးထောက်ခံတဲ့တည်တာတင်ရှားတဲ့ကောင်းဆောင်မှုကဒေါန်ဆန်းစုကြည်လူပဲဖြစ်နေတယ်အဲ့တော့တချို့ဝေဖန်တာတွေကဒေါန်ဆန်းစုကြည်အပြင်နောက်ထပ်မြို့သားဒီမိုစီဖွဲ့ချုပ်ကကောင်းဆောင်မှုတွေထွက်မလာဘူးလားဆိုတဲ့ဒုတိယတန်းကောင်းဆောင်တတိယတန်းကောင်းဆောင်ဒါမျိုးတွေတကောမြို့သားဒီမိုစီဖွဲ့ချုပ်ထဲမှာစဉ်းစားချက်ရှိပါလား
ဒုတိယတန်းကောင်းဆောင်တတိယတန်းကောင်းဆောင်ဆိုတာကတစ်ခုရှိတယ်လေကျွန်တော်တို့ဖွဲ့စည်းပုံအခြေခံဟိုကျွန်တော်တို့ရဲ့ဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအရဆိုရင်တော့ဒါတော်ဆန်းစုကြည်ပြီးလို့ချင်းဒါ CEC ဆိုတာရှိနေတယ်ပေါ့ဒါ CEC ဆိုတော့ဒါတော်ဆန်းစုကြည်ပြီးတော့နောက်ဒုတိယတန်းကောင်းဆောင်ပေါ့ဒါဖွဲ့စည်းပုံအရပြောတာတကယ်ဩဇာရှိတာမရှိတာနော်နိုင်ငံရေးအဖြစ်ဩဇာရှိတာမရှိတာတက်ရောက်မှုရှိတာမရှိတာကိုကျွန်တော်ပြောတာမဟုတ်ပေါ့ဒီလိုတော့ရှိမယ်ဒါပေမဲ့နောက်တစ်ခါပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ movement ကြီးတစ်ခုလုံးကြည့်ရအောင်နော်ကျွန်တော်တို့နိုင်ငံအဲ့တော့ဒေါန်ဆန်းစုကြည်မရှိရင်အစားထိုးနိုင်တဲ့ခေါင်းဆောင်တွေမရှိဘူးလားဆိုတော့မဟုတ်ဘူးအပြင်မှာလည်းရှိနိုင်တယ်အထွန်းထဲမှာလည်းရှိနိုင်ပါတယ်အဲ့တော့ဒါတွေကတော့ကျွန်တော်တို့အနေနဲ့ကဒီလိုအခုလိုပေါ့ဗျာဟိုအကုန်လုံးကလှုပ်ရှားနေတဲ့အချိန်ကာလကြီးမှာရွေရှားနေတဲ့အချိန်ကာလကြီးမှာကျွန်တော်တို့ကဘယ်သူကဒေါန်ဆန်းစုကြည်မင်းဒုတိယခေါင်းဆောင်ကဘယ်သူတတိယခေါင်းဆောင်ကဘယ်သူဘယ်အလှော်ကဘယ်လိုဆိုတဲ့ဟာကြီးပြောတာကောင်းတယ်လို့ထင်ပါတယ်
โอเคครับနောက်တစ်ခုကဒီတိုင်းသားပါတီနဲ့ဆက်ဆက်မှုပါအရင်တော့ဆိုရင်မြို့သားစုစုဖွဲ့ချုပ်အနေနဲ့ CRPP ဆိုပြီးတော့တိုင်းသားပါတီနဲ့တော်တော်ကိုနီးနီးဆက်ဆက်တွဲပြီးတော့လုပ်ခဲ့တာမျိုးတွေရှိပါတယ်အခုကတချို့အမြင်ကအတီးကြလို့တသက်မြို့သားစုအဖွဲ့ချုပ်ပါတီကတသက်တိုင်းသားပါတီကတသက်လို့ဖြစ်နေပါတယ်အဲ့တော့တိုင်းသားပါတီနဲ့ဆက်ဆက်မှုနီးဆက်မှုမဟာမီးပြုမှုအနေထားကောဘယ်လိုများရှိပါလဲ
ရှိပါတယ်ကျွန်တော်တို့အနေနဲ့ကဒါကတော့ဟိုမတိလို့ဖြစ်ပါလိမ့်မယ်ကျွန်တော်တို့အနေနဲ့ဒါကိုတိတ်ပြီးတော့လဲဟိုလူဒီများအောင်မလုပ်ဘူးပေါ့နော်မလုပ်တဲ့အခါကျတော့ကျွန်တော်တို့က CRPB မှာပါလာတဲ့ပုံကူများအဲ့ဒီပုံကူတွေခေါင်းဆောင်တွေအကုန်လုံးကျွန်တော်တို့ကဖိတ်ပြီးတော့ကျွန်တော်တွေ့နေကြပါတယ်။နော်ဒါဟိုလာတိုင်းဆိုလို့ရှိရင်ကျွန်တော်တို့ပထမဆုံးစနေနေ့လိုဟာမျိုးကျွန်တော်တွေ့ဖို့ဆိုပြီးတော့တွေ့နေပါတယ်။ကျွန်တော်တို့မှာကအဖွဲ့ချုပ်ထဲမှာကကိုကတိုင်းရင်းသားဆက်ဆံရေးကော်မတီဆိုတာကိုဖွဲ့ထားတာရှိတယ်။ဒီဆက်ဆံရေးကော်မတီရဲ့ခေါင်းဆောင်ကဥက္ကဋ္ဌဒေါံဆန်းစုကြည်ဖြစ်တယ်။အတွင်းမှုကဥထွန်းထွန်းဟင်းနောက်ဒေါ်နန်းခင်ထွေးမြင့်တို့ဒီလူပုံကူတွေလုပ်တယ်ဒီပုံကူများဟာလည်းကျွန်တော်တို့ UFC တို့လိုနေရာမျိုးအစီအွေခေါ်ရင်သွားကြတယ်လောက်ကြတယ်နောက်အကုန်လုံးဒီ Peace Center အစီအွေခေါ်လဲသွားတယ်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ကတတ်နိုင်တယ်များနော်တိုင်းနာများနဲ့ပြန်ပြီးတော့မဟုတ်ပါဘူးကျွန်တော်တို့အဆက်မပြောင်းဆက်ပြီးချိချက်နေကြပါတယ
်လာမယ့်ရွေးကောက်ပွဲအတွက်ကောဒီတိုင်းသားပါတီနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ဖို့အလားအလာရှိပါလား
ကျွန်တော်တို့မှာလုပ်ရင်းလှုပ်ရှားတဲ့ချထားတဲ့ policy ရှိပါတယ်သူတို့ကျွန်တော်တို့နဲ့တောက်လျှောက်တွဲလာတဲ့ခုနကရောခင်ဗျာ CRPB ပြောလို့ CRPB ကခေါင်းဆောင်များနဲ့ပတ်သက်လို့ဒီ CRPB ပါတီကနေပြီးတော့ရွေးကောက်ပွဲဝင်မဲ့ကိစ္စများနဲ့ပတ်သက်လို့ကျွန်တော်တို့ဘာလုပ်ရမလဲဆိုတော့ချထားတာကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ရဲ့မဟာမိတ်များဖြစ်တဲ့ CRPB ရဲ့လူတွေတော့ကျွန်တော်တို့ကမပြောသေးတော့ကျွန်တော်ထုတ်ပြောလို့မဖြစ်ပါဘူ
းဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်တချို့အကန့်တ်လောက်လာတာရှိပါတယ်ဒီမှာရွေးကောက်ကော်မရှင်ဟိုတော်လာဆိုလို့ရှိရင်ဒီပါတီ COE နဲ့ပတ်သက်လို့ကန့်တ်မှုတွေပေါ့ အဲ့တော့အခုရွက်ောက်ပွဲနှီးလာတော့ဒီလိုအကန့်အသတ်မျိုးတွေရောကြုံရပါလား
ရွက်ောက်ပွဲနှီးလာတော့ရွက်ောက်ပွဲနဲ့ပတ်သက်တာတော့မဟုတ်ဘူးပေါ့နော်ဟိုအခုကတော့ဟို2014ခုနှစ်ကြာပြည့်ရွက်ောက်ပွဲဆိုတော့မရှိတော့ဘူးပေါ့မရှိတော့ဒီဟာကိုကျွန်တော်မိကုန်းကိုတိတ်ပြောလို့မရအောင်2015ရွက်ောက်ပွဲဆိုတော့နည်းနည်းဝီးသေးတယ်အကန့်အသတ်ဆိုတော့ကျွန်တော်တို့1990ခုနှစ်ကလည်းကြုံခဲ့တာပဲ2012ရွက်ောက်ပွဲကလည်းကြုံခဲ့တာပဲဆိုတော့ဒီအကန့်အသတ်တွေပေါ့ကြားရရပဲကျွန်တော်လည်းဖြစ်အောင်လုပ်ခဲ့ကြရတာပဲဆိုတော့ဒါကတော့တိတ်ပြီးတော့ဟိုတိတ်ပြီးတော့ဟိုကြိုးနေရမယ့်ပြဿနာကြီးပေါ့ရင်ကြောက်နေရမယ့်ပြဿနာကြီးတခုလို့ကျွန်တော်မယူဆအောင
်ဟုတ်ကဲ့ရွက်ောက်ပွဲမှာတော့တကယ်တမ်းဒီလက်ရှိအာဏာရပါတီကြံ့ခိုင်ရေးပါတီနဲ့အငယ်တို့အဓိကရှင်ပြားမှာပေါ့သူတို့ကတော့နေရာပေါင်းစုံပြိုင်ပါတယ်ဒါပေမဲ့တစ်ဖက်မှာတိုင်းသားနယ်မြေအထူးဖြစ်ရခိုင်ပြည်နယ်လိုနေရာမျိုးရှမ်းပြည်လိုနေရာမျိုးတွေမှာပြီးခဲ့တဲ့ရွက်ောက်ပွဲမှာဆိုလို့ရှိရင်အာဏာရပါတီတော့မနိုင်ပါဘူးသူတို့တိုင်းသားပါတီနိုင်ကြပါတယ်နိုင်ကြတော့အငယ်တို့အနေနဲ့တိုင်းသားပါတီအဲ့ဒေသမှာရှိတဲ့တိုင်းသားပါတီကိုပြိုင်ပက်လို့မြင်လားပူပေါင်းဆောင်ရမလားဘယ်လိုသဘောထားပါလဲ
ခုနကတော့မေကွန်းမေကွန်းနဲ့တစ်ဆက်သေးပါပဲ။ကျွန်တော်တို့ကအရင်ဆုံးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့နဲ့မဟာမိတ်အများတန်းလှုပ်လာခဲ့တဲ့ကျွန်တော်တိုင်းသားပါတီများနဲ့ကျွန်တော်အရင်ဆုံးစဉ်းစားမယ်။သူတို့နဲ့ကျွန်တော်တို့ဘာလုပ်ပေးရမလဲ။သူတို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တို့မှ policy ချထားပြီးတော့ရှိပါတယ်။အဲ့ဒါပြီးတော့မှခုနကပြောတဲ့ဒီတခြားတိုင်းသားပါတီများနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစဉ်းစားပါမယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေကွန်းမေးချင်ပါတယ်။အန်ကဲအမြင်ပါပဲ။အကယ်၍မြန်မာ2015ရွေးကောက်ပွဲမှာဘာလို့2010ရွေးကောက်ပွဲတုန်းကအာဏာရပါတီကမဲမတမာမှုတွေလုပ်တယ်ဆိုလို့ဆွဆွဲချက်တွေအများကြီးရှိပါတယ်။2015ခုနှစ်မှာအကယ်၍မဲမတမာမှုတွေဖြစ်လာရင် NLD ဘာလုပ်လဲ
။ဒါတွေကတော့ပြောရတာကဟိုရင်းဟိုခက်တော့ခက်တာပေါ့နော်။ဒါဖြစ်လာရင်ဘာဖြစ်မလဲဆိုတာပြည်သူလူထုကဒီပုံမှာရွေးကောက်ပွဲမှာဘယ်လိုမြင်လဲဆိုတာပိုအရေးကြီးတယ်။မတမာမှုတကယ်လုပ်တာလုပ်တာကိုအကုန်လုံးပြည်သူလူထုကကွင်းကွင်းမြင်နေရင်တော့တမျိုးဖြစ်မှာပေါ့အခြေအနေက။တယ်လုံးဝမဟုတ်ဘဲနဲ့ပြည်သူလူထုမြင်အောင်မဟုတ်ဘဲနဲ့တခြားညီနဲ့လှုပ်သွားနိုင်လို့ရှင်တော့လေပြည်သူလူရဲ့ခိုင်မြဲချက်ကဒါတရားတယ်လို့သူတို့ကပြည်သူလူကတရားပါတယ်လို့ယူဆရင်တော့ကျွန်တော်တို့ကတော့ဒါကိုလက်ခံရတော့ပဲသဘောရှိတယ်
ဟုတ်ကဲ့လူလူရဲ့အဆုံးဖြတ်
ဆုံးဖြတ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌ